ကဲ့ခင်ဗျာ RFA လွတ်လပ်တဲ့အာရှအတန်ရဲ့တနင်္ဂနွေစကဝိုင်းကိုဒီပတ်ပါဝင်ဆွေးနွေးမဲ့ပုံကိုများကတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့ NCG UP ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရကုလသမဂ္ဂယုံတောင်းခံဦးတောင်းထွန်းပါဦးတောင်းထွန်းရေကျွန်တော်တန်ကြားလာဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တူဦးကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာပဲရှိတဲ့မြန်မာအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားမှုဦးအောင်တင်ပါဦးအောင်တင်ရေကျွန်တော်တို့အတန်ကြားရလားခင်ဗျာ
အဲ့ဒါကြားပါတယ်ဗျာ
ဟုတ်ကဲ့နောက်ပုဂ္ဂိုလ်တကူကတော့အရှင်ပညာနန္ဒပါအရှင်ပညာနန္ဒလည်းနယူးယောက်ပြည်နယ်ယူတီကာမြို့မှာရှိပါတယ်ခင်ဗျာသူကသာသနာ့အုပ်ဆောင်အဖွဲ့ကဦးဆောင်ဆရာတော်တမဖြစ်ပါတယ်အရှင်ဘုရားတပည့်တော်တို့အတန်ကြည်ကြည်လင်ကြားရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်တက
အဲအရှင်ဘုရားတန်လည်းကြည်လင်ပါတယ်ခင်ဗျနောက်တူကတော့ပြည်ပပါဟုတ်ကဲ့တရုတ်ပြည်တနေရာမှာရှိနေတဲ့မြန်မာနိုင်ငံရဲ့လေလာသူဦးအောင်ကျော်သောပါဦးအောင်ကျော်သောရေကြားရလားခင်ဗျာ
ဟုတ်ကြားပါတယ်ခင်ဗျာ
ဒီဘက်မှာကျွန်တော်တို့အဓိကထားပြီးဆွေးနွေးကြတာကတော့လက်ရှိမစ္စတာဂမ်မာရီရဲ့မြန်မာနိုင်ငံခီးစဉ်ပေါ့နော်ကုလသမဂ္ဂအတွင်းမှုကျွဲကိုယ်စားလှယ်တယောက်အနေနဲ့သူ့လုပ်ငန်းဆောင်ရွက်ပုံတွေဘယ်လိုမြင်သလဲနောက်ကျွန်တော်တို့မြန်မာနိုင်ငံရေးမှာကုလသမဂ္ဂအဖွဲ့ကြီးဟာလက်ရှိဘယ်လိုရပ်တည်နေသလဲနောက်ကောကျွန်တော်တို့တိုင်းပြည်တွေဘယ်လောက်အားကိုးရမလဲတခြားမြန်မာပြည်ဒီမိုစီရရှိရေးစူးစမ်းနေကြတဲ့အတိုက်ခံအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုနဲ့ရှေ့လှုပ်ဆောင်တဲ့အကြောင်းအရာများလက်ရှိမြန်မာစစ်ဆေးရေးလှုပ်ဆောင်ချက်တွေကိုလည်းကျွန်တော်တို့ WiFi ဆွေးနွေးကြဖို့ပါပဲခင်ဗျ။အဲ့ဒါဝင်ပြောစရာရှိပုံလင်းလင်းပြောကြပါဗျာ။မြန်မာနိုင်ငံရဲ့လှုပ်ရှားသူတချို့ရဲ့အမြင်လေးတွေကျွန်တော်ယူထားပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးဖွင့်ပြချင်တာကတော့ဖအံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နတ်ခင်ထွေးမြင့်ရဲ့ဥလားသမကဘောအမြင်ပါခင်ဗျ။
ကျမတို့ကလက်ခံတာကလေကုလသမဂ္ဂအဖွဲ့စည်းဆိုတာအားနည်းနေတဲ့သူတွေဘက်ကရပ်တည်ပေးမယ်။မတရားအဖိနှိပ်ခံရတဲ့သူတွေရပ်တည်ပေးမယ်။တရားမျက်မျက်တဆောင်ရွက်ပေးမယ်။ဒါပေမဲ့ကုလသမဂ္ဂကညှက်တာမှုလုံးဝမရှိဘူး။တခါလာလေကျမတို့ရဲ့တောင်းဆိုချက်တွေပြောဆိုချက်တွေကိုပဲသူတို့ကနားထောင်တယ်။ကျမတို့ရဲ့ပြောဆိုချက်တောင်းဆိုချက်ကဘာတစ်ခုမှသူတို့အကောင့်ထဲမပေါ်ပေးနိုင်ဘူး။ကုလသမဂ္ဂကိုယ်စားလှယ်တရားဥပဒေမှာပြည်လာပြီးပြောဆိုပြီးတော့ကုလသမဂ္ဂသိခါတော့မှမရှိတော့ဘူး။အဲ့တော့ကျမတို့ရဲ့ခေါင်းဆောင်တော်အောင်စန်းစုကြည်ကဒီတစ်ခါကုလသမဂ္ဂရဲ့ကိုယ်စားလှယ်ယူဆက်ပြီးတွေ့ဦးဆိုတာကျမကလေအမတန်မှကျမတို့အတွက်သိခါရှိတဲ့ကြက်တိကျတစ်ခုလေကျမလက်ခံနေတယ်။ကျမတို့လိုချင်တာကုလသမဂ္ဂလာပြီးတော့ဗမာပြည်အတွက်တက်တက်သက်ရည်တည်ပေးရမယ်။ပြည်ပြည်သာပြောဆိုပေးရမယ်။အခုကသူတို့ကဗမာပြည်ကိုလာပြီးတော့ခရရတောင်းပန်ဗမာပြည်ကပြောတဲ့အတိုင်းလုပ်ဗမာပြည်ကဒီလိုပဲ10မိနစ်ပဲတွေ့9မိနစ်ပဲတွေ့ဒီလောက်လေးပဲတွေ့ပြီးသွားမယ်ဆိုရင်တော့ကျမတို့ကလည်းနောက်သူတို့နဲ့တွေ့စရာအကြောင်းမရှိတော့ဘူး။အဲ့တော့ကျမတို့ကကုလသမဂ္ဂဗမာသူတို့မလုပ်ပေးနိုင်ဘူးဆိုဗမာပြည်လာကြတာမလို့တော့ဘူး။
ဒါတော့ကျွန်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ရဲ့ဝေဖန်ချက်ပါအဲကျွန်တော်မြို့သားတူစီအဖွဲ့ချုပ်ကမကွေးတိုင်းအမျိုးသမီးတာဝန်ခံဒေါခင်စောထီးကိုလည်းဆက်ပြီးတော့သဘောထားမေးခဲ့ပါသေးတယ်ခင်ဗျ
ကုလသမဂ္ဂဆိုတာပြည်ပဆိုင်ရာကိစ္စတွေကိုကြားနေရမယ်လို့မြင်တယ်လေအခုဖြစ်နေတာကြားနေတာကိုမဟုတ်တော့ဘူးတို့တပတ်တကုနာဖာဘက်ကရိုးမခွန်းတစ်ချက်ကြီးနဲ့ပြောတာမတွေ့ရမဲ့လူတွေနဲ့တွေ့ပြီးတွေ့ရမဲ့လူတွေနဲ့သူမတွေ့တာလည်းခမလေးခီးစရာလည်းမဟုတ်ဘူးနောက်တစ်ခုကဘက်ကီမောလာတော့ကလည်းလေဘေးအတွက်လာတာပါနိုင်ငံရေးအမြင်နဲ့မပါပါဘူးပြောပြီးဘာလို့ရိုးမခွန်းတစ်ချက်ကိုသူပြောသွားသူတို့ဥစ္စာတွေကမမမမူးလို့ကျမတို့တွေးတယ်လေနောက်တစ်ခုကခမလေးခီးစရာတော့ပြောစရာမလိုတော့ပါဘူးဒီလွဲမှာအားရတာကျမတို့ပြည်သူလူထုကပေးဆက်နေရတယ်သူတို့ကအခုလိုကျမတို့တိုင်းပြည်ကဟိုအလက်နဲ့အာဏာနဲ့နိုင်ယူနေတဲ့အစိုးရနဲ့လက်နဲ့မရှိဘာအာဏာမရှိဟလားဆိုအကြမ်းမဖက်တဲ့လူလူနဲ့ရင်ဆိုင်နေရတဲ့အခါမှာဘာလိုအပ်နေလဲဆိုတာကုလသမဂ္ဂအနေနဲ့ကနားလည်ရမှာပါလုံခြုံရေးကောင်စီကဗမာနိုင်ငံကိုဘယ်လိုနည်းနဲ့ရအောင်လုပ်ရမလဲဆိုတာသူတို့သဘောပေါက်ပြီးသားပါမပေါက်ချောင်ချောင်းနေတာဒီမှာတော့အရင်တော့ကတော့မျော်လင့်တယ်ခုကတော့လုံးလုံးမမျော်လင့်ဘူးခုလိုတော့ဆန်းစုကြည်ထွက်မတွေ့ဘူးဆိုတာလေကျမတို့ကအမတန်မှအားတက်တယ်ကိုကောင်းဆောင်ကပြတ်သားတယ်ကိုကောင်းဆောင်ကတကယ်ပဲခိတိရောက်ရောက်နော်ကပ္ပကုလသမဂ္ဂအဖွဲ့ကြီးကိုဗမာနိုင်ငံအတွက်ဘာမှလုပ်မပေးနိုင်ဘူးဆိုတာသူလည်းတွေ့နေလို့လေအပေါ်ပဲဆိုတာမမဆူကလှုပ်လိုက်တာပဲဒါကိုလေကျမတို့ကထောက်ခံနေကြိုးဆိုတယ်တွေ့စရာလည်းမလိုတော့ဘူးလေခဏခဏလာလိုက်ပြန်လိုက်ဘာမှအကျိုးမရှိဘူးဘကီမောလာအောင်မယ်ဆိုတဲ့ဒီပုံစံအတိုင်းကတော့မလာတာပဲကောင်းတယ်လို့ကျမတို့ကမြင်တယ
်ဟုတ်ကဲ့အဲ့ဒါတော့မကွေးတိုင်း NND အမျိုးသမီးတာဝန်ခံဒေါခင်စောထီကပြောတာပါအဲ့တော့ခင်ဗျာအခုကျွန်တော်တို့ဒီမစ္စတာဘကီမောရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်ကြမလဲဆိုတာဟုတ်ကဲ့ဘယ်သူစပြောမလဲခင်ဗျာ
ဟုတ်ကဲ့ဟိုဥစား
ဟုတ်ကဲ့ဥတောင်းတော့စပါခင်ဗျာ
ဟုတ်ကဲ့မစ္စတာဂမ်ဘာရီမသွားခင်မှာပေါ့နော်ဒါကျွန်တော်တို့လည်းပဲဒါပြည်သူလူထုရဲ့ဒီမစ္စတာဂမ်ဘာရီလောက်ကန်ဆောင်ရွက်နေတဲ့အပေါ်မှာအမြင်နေပေါ့နော်ဒီပြည်သူလူထုရဲ့အမြင်မှာဒါကုလသမဂ္ဂအပေါ်မှာယုံကြည်မှုတွေဟာတော်တော်ကျဆင်းနေရဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ဒါပွင့်ပွင့်လင်းလင်းဒါဆွေးနွေးထားတာရှိပါတယ်အာပထမတစ်ခုအနေနဲ့ကတော့ မြန်မာနိုင်ငံရဲ့ပြဿနာကိုချင့်ကပ်မှုမှာဘလို့ချင့်ကပ်မှာလဲเนาะအဲ့ဒီအပေါ်မှာအရေးကြီးတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားမှာတူညီတဲ့သဘောထားအမြင်နဲ့ယက်တိကျက်မရှိတဲ့သဘောပါပဲဒါကဘာလို့ပြနေသလဲဆိုရင်အခုပဲเนาะဒီကမ်ဘာရီသွားတဲ့အချိန်မှာเนาะမကြာသေးခင်မှာပြီးသွားတဲ့ဒီပြည်သူ့ဆန္ဒခံယူပွဲเนาะဒီဆန္ဒခံယူပွဲမှာဒါဒီကလင်ကချစ်နီးမျိုးစုံတုံးပြီးတော့အတီးပြုတ်လိုက်တဲ့ဒီဖွဲ့စည်းပုံဒီပေါ်မှာကုလသမဂ္ဂကဘလို့သဘောထားသလဲနိုင်ငံတကာကဘလို့သဘောထားအတူညီတဲ့အမြင်ရှိသလဲဒါကိုတောင်းတိကျကြမရှိဘဲနဲ့သွားလိုက်ရတဲ့အဲခရီးစဉ်ဖြစ်တယ်ဟောဒီပြည်သူ့ဆန္ဒခံယူပွဲကြီးဟာဘလို့မှလွတ်လပ်ပြီးတရားမျှတမှုမရှိဘူးဒီဖွဲ့စည်းပုံဥပဒေကြီးကလည်းဘလို့မှလူမှုဆန္ဒကိုထင်ဟမှုမရှိဘူးဆိုတာရှင်းရှင်းကြီးသိရသားနဲ့ခဏအထိဒါကုလသမဂ္ဂကဘာမှပြောနေဆိုနေတာမရှိသလိုနော်တကဘာလုံးကနေပြီးတော့အင်အားကြီးနိုင်ငံတွေတူညီတဲ့သဘောထားအမြင်တွေမရှိသေးဘူးအခုဆိုရင်ဒါကမ်ဘာရီအနေနဲ့ကခရီးစဉ်ရဲ့ program ပေါ့နော်ဘယ်သူတွေနဲ့တွေ့မယ်ဘယ်သူတွေကအရေးကြီးတယ်ဆိုတာတောင်ကိုယ်တိုင်ဟလာသဘောတူညီချက်ကိုကြိုတင်ရယူပြီးတော့လုံနိုင်တာမဟုတ်ဖဲနဲ့နားအဖကသဘောတူရေးဆွဲပေးထားတဲ့ဒီအစီအစဉ်အတိုင်းနော်လိုက်တွေ့နေရတာပေါ့နော်အဲဒါရီယာကိုကအဲကျွန်တော်တို့ဒါကုလသမဂ္ဂရဲ့ဂုံသိက္ခာကိုကြာဆင်းစရာကိစ္စကြီးဖြစ်နေတယ်ဆိုတာကျွန်တော်တို့အဲတွေ့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးတောင်းတို့ရဲ့ကျေးဇူးပဲဦးအောင်နေရင်အခုဦးတောင်းတို့ပြောတဲ့စကားရောဆိုရဒီဒေါခင်စောတိနဲ့ဒေါ်ဒေါ်နတ်ခင်ထွေးမြင့်တို့ရဲ့ပြောစကားတွေနဲ့ဟောပေါ့ဗျာအခုမစ္စတာကမ်ဘာရီကခီးစင်မဟုတ်ဦးအောင်နေဘယ်လိုမြင်သလဲခင်ဗျာ
အော်ကျွန်တော်တို့ကတော့ဗျာဒီမစ္စတာကမ်ဘာရီအနေနဲ့ရောဒီကုလသမဂ္ဂအနေနဲ့ပေါ့ဗျာဒီကျွန်တော်မြန်မာဒီမိုကရေစီရေလှုပ်ရှားမှုကြီးပေါ်မှာတစုံတရာပေါ့ဟိုအထင်မြင်သေးတာတော်ဒီမို့အားမလို့အားမရဖြစ်နေတဲ့အတ္တအမျိုးကိုကျွန်တော်မြင်တွေ့နေရကြပါပြီအဲသူတို့စိတ်ထဲမှာထင်တာကတော့ကျွန်တော်ဒီမိုကရေစီအင်အားစုကအားနေတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဥစားမှုမရှိဘူးတစ်ဖက်မှာနားအဖကကျတော့ဘလောက်ပဲကြမ်းတုတ်ရက်ဆက်ရက်ဆက်တနင်္ဂနွေလုံးကိုဟိုထိန်းချုပ်ထားနိုင်တယ်ပေါ့လေအဲ့လိုအမြင်မျိုးကြားမှာသူတို့ကနောက်ဆုံးဒီနားအဖဘက်ကိုလိုက်တဲ့လမ်းကြောင်းကိုဖြစ်ဖြစ်နဲ့ရောက်လာတဲ့အနေအထားကိုတွေ့နေရတယ်ဒါကြောင့်လည်းကျွန်တော်တို့ကဒီကုလသမဂ္ဂကိုဆက်မပြတ်ဝေဖန်ပြီးတော့လွဲမနေတဲ့လမ်းကြောင်းကနေပြီးတော့ပြန်တက်လာဖို့ကြိုးစားနေခဲ့ကြတာပါ။အခုဒီတစ်ခါခရီးစဉ်မှာတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေကဒီဘန်ကီမွန်ကိုရောဂမ်ဘာယူကိုရောဒီသူတို့ရဲ့တက်တီကိုဟိုတင်းတင်းကျပ်ကျပ်ပြလိုက်သွားပြီ။အဲဂမ်ဘာယူအနေနဲ့နာဖာဆူစင်မီးတဲ့နာဖာလက်ကိုက်တို့အဖွဲ့စည်းတွေကိုလိုက်လာတွေ့ဆုံနေတဲ့အချိန်မှာ NLD ကိုကြတော့မိနစ်20ပဲအချိန်ပေးတယ်။အဲအဲ့ဒီမိနစ်20အချိန်မှာကိုရဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်များကအကံပါရီဘုံမသူရဲ့မကျေနပ်မှုနဲ့ကံပါရီရဲ့ဒီလမ်းကြောင်းလွှမ်းမိုးတွေကိုသုံးပွင့်လလင်းခွေပန်ထောက်ပြလိုက်နိုင်ခဲ့ကြရတယ်။အဲကျွန်တော်တို့ကောင်းသောတော်ဆန်းစုကြည်ကလည်းကံပါရီကိုတွေးဆောင်ကြည့်မပြုတ်ပဲနဲ့သူရဲ့မကျေနပ်မှုကိုအထင်ရှားဖော်ထုတ်ကြသွားလိုက်ပြီ။ဆိုတော့အခုအချိန်မှာတော့ဒီကုလသမဂ္ဂအနေနဲ့ကျွန်တော်တို့ဒီမိုကရေစီအားစုပေါ်မှာသူရဲ့အထင်မြင်ယူဆချက်တွေကိုပြန်လည်သုံးသပ်လိုက်မယ်လို့မျှော်လင့်ပါတယ်။အဲလိုသုံးသပ်ပြီးတော့သူရဲ့အဓိကလည်းကတော့ကျွန်တော်တို့ကဒီကုလသမဂ္ဂကိုကျွန်တော်တို့ကဒီဒိုင်လိုဂျီလို့လုပ်ခိုင်းတာမဟုတ်ဘူးလေ။သူဒီဒိုင်လိုဂျီဆိုပြီးတော့ဘယ်သူကနိုင်တယ်ဘယ်သူကရှုံးတယ်အဲ့လိုမျိုးကျွန်တော်တို့ကဒိုင်လိုဂျီလုပ်ဖို့တောင်းဆိုနေတာမဟုတ်ဘူးကျွန်တော်ရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့နီလန်းလည်းရှိပြီးသားနီလန်းကပါလေတွေးဆွန်ဆွေးနွေးနီလန်းဖြေရှင်းရေးအဲ့လိုတွေးဆွန်ဆွေးနွေးဖို့အတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းသဘောတူကြတယ်တိုင်းသားကောင်းဆောင်များလည်းသဘောတူကြတယ်သဘောမတူတာကနောက်အဖက်တစ်ဖက်ပဲရှိတယ်ဆိုတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုလာတဲ့အချိန်မှာဒီအားလုံးနဲ့သဘောမတူတဲ့တွေးဆွန်ဆွေးနွေးဖို့ကိုညှင်းဆန်နေတဲ့ဒီနောက်အဖက်ရှိအစိုးရကတွေးဆွန်ဆွေးနွေးဖို့လက်ခံလာအောင်နီလန်းပေါင်းစုံနဲ့ဟိုစည်းရုံးဖို့ပဲရှိပါတယ်အဲ့လိုမျိုးပဲနောက်အဖက်ရဲ့လမ်းကြောင်းကိုလိုက်ပြီးတော့ဒီကုလသမဂ္ဂလမ်းကြောင်းမြေပုံကိုထောက်ခံဒါမှမဟုတ်2010ရွေးကောက်ပွဲအတွက်ကျူတင်ပြင်ရောက်ကိုလှုံ့ဆော်ဆိုတာမျိုးကတော့ဒါသူရဲ့မူလလမ်းကြောင်းနောက်အထူးသဖြင့်ဒေါက်တာညီလာခံကချမှတ်လိုက်တဲ့စွန့်ပတ်ချက်အနေနဲ့ကွဲလွန်နေတာကိုဒီကနေ့မှာတော့အခုအချိန်မှာတော့ပြည်တွင်းကကျွန်တော်တို့ရဲ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တောင်ဆန်းစုကြီးတို့ကပြုံးလင်းလင်းဝေဖန်ထောက်ပြလိုက်သွားပြီဆိုတော့ရှေ့မှာမစ္စတာကမ်ဘာအင်းနေနဲ့သူရဲ့မှားယွင်းမှုတွေပြန်လဲသုံးသပ်ပြီးတော့လမ်းကြောင်းမှောင်ပေါ်ပြန်လဲရောက်လာမယ်လို့ကျွန်တော်တို့ဆုတောင်းပါတယ်အဲ့လိုပြောက်လာကျွန်တော်တို့ကတော့ဆက်ပြီးတော့ဒီဖျားပေးတိုက်တွန်းသွားမှာပါအဲတခုတော့ရှိရပါဗျာဟိုအော်ကျွန်တော်တို့ကဘာပဲပြောပြောကုလသမဂ္ဂရဲ့အခန်းကဏ္ဍကိုတော့ဒလုံတရာအတိုင်းတည်းလိုအပ်နေပါသေးတယ်။ဒါပေမဲ့ဘလို့လိုအပ်သလဲဆိုတော့ညှိမှန်လမ်းမှန်နဲ့ချင်းကမှုကိုလိုအပ်တာပေါ့နော်။ဆိုကျွန်တော်တို့ပြောလဲနေတာကမစ္စတာကမ်ဘာအင်းနေနဲ့မြန်မာနိုင်ငံကိုသွားတယ်။အကြံပြည့်ချက်တွေတင်ပြတယ်။သူ့အကြံပြည့်ချက်တွေကိုညှင်းပယ်တဲ့အခါမှာကုလသမဂ္ဂကိုပြန်လာပြီးတော့လုံငင်းကောင်စီကိုအမှန်တိုင်းရိုးသသာရှင်းလင်းတင်ပြပြီးလုံငင်းကောင်စီရဲ့ပါဝင်ပတ်သက်မှုကိုတောင်းဆိုဖို့ကျွန်တော်တို့ကညှိလင့်တာပါ။အဲဒီလိုမျိုးဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတော့ဟိုစီယုံလှုံ့ဆော်သွားဖို့ရှိပါတယ်
ဟုတ်ကဲ့ဦးအောင်တင်ကျေးဇူးပဲအဲ့တော့ဦးအောင်တင်ကတော့ကျွန်တော်တစ်ဆက်တည်းအသိကျင်လိုက်တခုမေးပြသေးဦးအောင်တင်ကဝါရှင်တန်မှာဆိုတော့ဒီအမေရိကန်အစိုးရအတိုင်းဝိုင်းနဲ့လည်းအဆက်အသွယ်နှိစက်တာကျွန်တော်သိပါတယ်အဲ့တော့ဦးအောင်တင်အမေရိကန်ပြည်ထောင်စုရောကျွန်တော်တို့ဒီကိစ္စတွေမှာကုလသမဂ္ဂကိုလမ်းမှန်ပေါ်ပြန်ရောက်ရေးစစ်အစိုးရနဲ့ energy တွဲဆုံ Boy, Pimia, Yiri, to American people who are lessy. Balalog, same with Amu, she be Balalog, or she said, be General Gu, Majagan Tamra, Yoga, well, we know so Tamra, the General Rajame, Edo, American swear policy by now. Balau, the General Ago Yanheim, let them, your mother to drink in it.
No, I'm Yaro di Lubaho, the Megan Swan, the Mr. Banky Moneo, Gamba in the home, just as soon as she was. You know, ဒီနေ့ကအမျိုးသားဒီမိုကရေစီဖက်ဒရယ်ကပါဖြစ်ချင်လဲဆိုတာကိုလည်းအမေရိကန်အစိုးရကောင်းကောင်းသိပါတယ်။သိတဲ့အတွက်ကြောင့်မလို့ဒီနေ့ကဒီမိုကရေစီအားသမီးများလိုအပ်ချက်ညှိနှိုင်းချက်တွေကိုဒီကမ္ဘာကြီးကိုရောဘန်ကင်မွန်ကိုရောသူတို့အဆက်မပြတ်တင်ပြပြီးတော့ဒီလမ်းကြောင်းတွေအားအပြည့်ဒီနိုင်ငံတကာမိသားစုကြီးကလက်ခံသဘောတူရဲ့လမ်းကြောင်းဖြစ်လို့ဒါတွေကိုသာဥတီအကောင့်တွေဖို့တိုက်တွန်းနေတာ
ဒါဆိုရင်ကျွန်တော်တို့ကြောင်းရပေါင်းဆောင်ပါဗျာဒါပေမဲ့ကျွန်တော်တေချာပေါက်ပြောနေတာဟိုမှနိုင်ငံအကြောင်းလဲဒီတင်သူတို့ဆွေးနွေးချက်တမှာတေချာပေါက်ပါတယ်ဆိုတော့ပါပဲနောက်ဒီကျွန်တော်တို့ဓမ္မပြည်ကိုဒီအမေရိကန်အစိုးရရဲ့တာယုံတာဝန်ခံလက်အစ်မကြခင်လှုပ်ဖို့ရှိတယ်မဟုတ်လားခင်ဗျာဟုတ်ကဲ့ဒါတော့လက်ရှိအချိန်တော့ဟုတ်ကဲ့ဦးအောင်ကျော်စောလဲဝင်ရောက်ဆွေးနွေးပါဦးခင် ါပဲခုနကတောင်တောင်းထွန်းတို့ကောင်တင်းတို့ပြောတာတွေလည်းဥစဉ်တို့ကလည်းတဘောတူပါလေ။ဘာလို့ဆိုတော့ကုလသမဂ္ဂကိုယ်စားလှယ်ကမ္ဘာပြည်ကိုမြန်မာပြည်ကိုမြန်မာရေးဆွေးနွေးဖို့ဆိုတာ6ကြိမ်ရှိပြီ။အဲဥစဉ်တို့6ကြိမ်သွားတဲ့ခီးစဉ်ကိုပြန်လဲသုံးသပ်ကြည့်တဲ့အခါကျတော့ဘာတွေတိုးတက်မှုရှိတယ်ဆိုတော့ဥစဉ်တို့သိတာမြင်တာနဲ့တိုးတက်မှုဘာတစ်ခုမှလည်းဥစဉ်တို့မတွေ့ရဘူး။မတွေ့ရတဲ့အခါကျတော့အခုကမ္ဘာကြီးအခုနောက်ဆုံးတစ်ခေါက်သွားတဲ့ခီးစဉ်ကတော်တော်လေးကိုဆူဆူဝါးဝါးခီးစဉ်လို့ဥစဉ်တို့မြင်တယ်လေ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာကြီးကကုလသမဂ္ဂကိုယ်စားလှယ်အနေနဲ့သွားပင်သွားညာတော့လည်းပဲအခုကမ္ဘာကြီးလှုပ်တဲ့ပုံစံတွေပြောဆိုတဲ့ပုံစံတွေကနာဖဘကလိုက်ပြီးတော့ပြောနေတဲ့ပုံစံတွေတွေ့ရတယ်လေ။ဥပမာဆိုလို့ရှိရင်ဟောယူကောက်ပွဲဝင်မှုကိစ္စတွေပြောတာမျိုးတွေပေါ့။နောက်ပြီးတော့အခုကမ္ဘာကြီးသွားတဲ့ခီးစဉ်မှာလည်းဥစဉ်တို့ပြန်ကြည့်တဲ့အခါကျတော့ကမ္ဘာကြီးသူတွေ့ကျင်တဲ့လူတွေတွေ့လို့ရတာမဟုတ်ပါဘူး။အခုဆိုလို့ရှိရင်ဗါလဲနာဖစီစဉ်ပေးတဲ့ပုံစံတွေနဲ့တွေ့တယ်ဥပမာဟိုကြံဖို့လိုဟာမျိုးတွေစွမ်းအားရှင်လိုဟာမျိုးတွေဟိုပါ88ဟိုကိုအေးလွင်လို့စသည်ပေါ့နော်နာဘကျတော့နောက်ခံပြထားတယ်ဒီလိုအဖွဲ့အစည်းတွေနဲ့ပဲတွေ့နေတဲ့အတွက်နာကမ္ဘာကြီးအနေနဲ့ဗမာရဲ့အကျိုးတုံတရားရှိမှာမဟုတ်ဖြစ်စေချင်တာဥစဉ်တို့ကဒီကမ္ဘာကြီးအနေနဲ့ကဒေါ်အောင်ဆန်းစုကြည်နဲ့ပူကျော်ကြည်သန်းရွှေတို့တကယ်သပွဲကပိုင်းကိုရောက်အောင်ပေးသေးချာချာဘယ်လိုလုပ်မလဲဆိုတဲ့လမ်းစာကိုရှာပေးဖို့တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့ဥစဉ်တို့ကလိုလားတာဒီလိုမျိုးနာဖကကလိုက်ပြီးတော့ယူကောက်ပွဲဝင်ကိစ္စတွေပြောဖို့ဥစဉ်တို့ကဆန္ဒမရှိဘူးအဲကြောင့်မလို့ခုခောက်သွားတဲ့ဂမ္မာရီရဲ့ခီးစရာလောကမအောင်မြင်ဘူးကုလသမဂ္ဂကိုယ်စလဲလို့တော့မှဥစဉ်တို့ကအတိအမှန်မပြုချင်ဘူးနာဖကိုယ်စလဲကြီးဂမ္မာရီလို့ပဲဥစဉ်တို့ကမြင်နေပါတယ
်တင်ပါဗျာအဲ့ဒါအခုလက်ရှိအနေအထားမှာမြန်မာပြည်မှာရှိတဲ့ယဟန်တန်ဃာတွေကရောရှိဆက်ပြီးအဲဘယ်လိုသူတို့ပါဝင်ဆောင်ရွက်နိုင်မယ့်အလားအလာမျိုးရှိတယ်ထင်တယ်လဲကြားတယ်လဲဗျ။ဟ
ောဒီရဟန္တာတွေအနေနဲ့ကတော့ဒါစတိမာရေးခင်းပြီးနောက်ပိုင်းမှာဥစဉ်တို့ပို့ပြီးတော့ဟိုနိုင်ငံရေးအသိဉာဏ်တွေလိုချလာတယ်။ဘာဖြစ်လို့လဲဆိုတော့နားဘာအနေနဲ့အခုချိန်ထိအဆက်မပြတ်ပါလေ။ဘာသာရေးဖိနှိပ်မှုတွေလုပ်နေတယ်၊လူမျိုးရေးဖိနှိပ်မှုတွေလုပ်နေတယ်၊နိုင်ငံသမားတွေကိုအတင်းအဓမ္မချုပ်ချယ်ဖန်ဆီးနှိပ်စက်နေတာတွေကရဟန္တာငါတွေရဲ့ရှင်ထဲမှာဒီနေ့အထိမေ့ပြောက်လို့မရသေးပါဘူး။လက်လက်ဆက်ဆက်ကြီးပဲရှိပါသေးတယ်။အားကြောင့်မလို့ရဟန္တာငါတွေအနေနဲ့ကတော့ရနိုင်တဲ့ဘက်ကနှီးပေါင်းစုံနဲ့ဆန့်ကျင်နေဦးမှာပဲ။အဲ့ဒါနိုင်ငံရေးသူပြင်ပြောင်းလဲမှုတွေမလုပ်တွေ့ရတော့တန်ဃာတွေအနေနဲ့ကတော့ဆက်ပြီးတော့ဒီလိုမျိုးပဲ။အဲ့ဒါနားဖောက်ဆန့်ကျင်နေဦးမှာပဲ။လှုပ်ကြမှာပဲလူစရလည်းမြင်ပါလေ
။ကျမဖျားကျေးဇူးကြီးပါတယ်ဖျား။တရုတ်ပြည်ကဦးအောင်ကျော်စောလည်းဝင်ရောက်ဆွေးနွေးပါဦးခင်ဗျာ။ဦးအောင်ကျော်စောလက်ရှိဒီမစ္စတာကာမာရီယာခီးစင်မြို့သားတိဘိုစီအဖွဲ့ချုပ်ရဲ့လက်ရှိရတီကျဲစသဖြင့်ဘယ်လိုမြင်လဲခင်ဗျာ။
ကျွန်တော်ကတော့အချင်းချိုးလေးပြောခဲ့ပြီးခင်ဗျာမေဒီကုလသမဂ္ဂနဲ့မစ္စတာကမ်ဘရီတို့ကတော့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကြီးနဲ့ပေါ့အဲ့တော့ကုလသမဂ္ဂကလည်းတလျှောက်လုံးသူအနေနဲ့ဖြစ်တဲ့ဘွေကြီးဘုံအောက်မှာရှိတယ်ဒီနိုင်ငံကြီးတွေရဲ့ဒီလူနဲ့အောက်မှာမယုံနိုင်တဲ့အောက်မှာတပ်နာကြီးတွေများစွာဖြစ်ခဲ့တာပေါ့အဲ့တော့ဒီကုလသမဂ္ဂရဲ့ဘဝပြည်ဆိုင်ရာဒီအခြေခံစဉ်းစားနည်းကိုယ်တိုင်ကမှားယူခဲ့တယ်ဆိုရင်ဒီနေ့ဒါမျိုးတွေဖြစ်လာတာပေါ့အဲ့တော့ကမ္ဘာကြီးဆိုတော့လူပုဂ္ဂိုလ်ပေါ့ဗျာနော်သူ့အရင်ကသွားခဲ့တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပါပဲသူ့အရင်ကလာခဲ့တဲ့ဒီမလေးရှားကဟာလားရာဇာလီရဲ့ဟိုဒီလိုပါပဲရာဇာလီတို့ကမ္ဘာကြီးဆိုတာကုသမကကြွေးခဲ့တာဒါပေမဲ့ဒီလူတွေရဲ့ပင်ကိုယ်ပြဿနာနဲ့ကုသမကရဲ့အခြေခံစဉ်းစားရေးမှားမှုနဲ့ပေါင်းစပ်တဲ့အခါမှာသူတို့ကတင်တော်တို့ပြည်သူပြည်သားတွေအတွက်အပေါင်းလက္ခဏာပြည်သူလက္ခဏာဖြစ်လာတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်ကကုသမကိစ္စမှာနှစ်ပိုင်းခွဲပြီးကြည့်ဖို့လဲကုသမကရွေးချယ်လွှတ်တဲ့လူတွေဒီကမာရီလူမျိုးနရတာဒီလူမျိုးနဲ့ဒီကုလားပြောတဲ့ ก็ทำไมเนี่ยทวดีบุชิดานีบุเออที่อาละแค่กูเอาปีนดูมันนี่เลยเจ้าบ้านจัดทุกที่มีบุปีเดียร์ยี่เออเยาว์มาเมียบุเนาะเจ้าหนูเลยได้บุได้เพื่อเยาว์มาเมียเอ็ดที่มีเจ้าทุกข์ก็มุ่งมาเลยแต่ลูกเลยกูจะพิบิพิโอเลยดูเจ้าหนูน่ารู้เลยลูกเลยตอนนี้ตั้งแต่เด็กว่ามีมาเชี่ยนาบุเนาะทุกที่มีนาเก็ตเกิดชาพิบิเอ็นเอามาเจ้าหนูพิบิอารมณ์เดชเชี่ยนตัวอะไรยังไงพี่เด้อเพราะเจ้าหนูรู้ว่าลู เจ้าหน้าที่ในวิวอเมริกาดูอันไหนทำไมลงไปเพื่อทำอะไรสิ่งใดเนี่ยพี่เด้อเพราะเจ้าหน้ารู้ว่าลู่เจ้าหน้าที่ในวิวอเมริกาดูอันไหนทำไมลงไปเพื่อทำอะไรสิ่งใดเนี่ยพี่เด้อเพราะเจ้าหน้ารู้ว่าลู่เจ้าหน้าที่ในวิวอเมริกาดูอันไหนทำไมลงไปเพื่อทำอะไรสิ่งใดเนี่ยพี่เด้อเพราะเจ้าหน้ารู้ว่าลู่เจ้าหน้าที่ในวิวอเมริกาดูอันไหนทำไมลงไปเพื่อทำอะไรสิ่งใดเนี่ยพี่เด้อเพราะเจ้าหน้ารู้ว่าลู่เจ้าหน้าที่ในวิวอเมริ ก็ถ้าพอดีอ่ะนะยึกยะพอดีผิดเลยครับตู้แล้วเราตําแหน่งน่ะเราเยอะเฉยมันก็ไปสุดตรงเนี่ยพี่ๆตะเนี่ยเราก็มันก็งานมีหน้าไหนก็มันก็งานคุณนี่เนี่ยก็ถ้าเราตะไปตะนั้นเลยลงอ่ะโอเคใครอ่ะเลยเราลงเต้นลงไถ่เด้กิษาอย่างโหลอ่ะทุกทีปีเด้มาบ่เนาะปีนี้รู้อนิเนี่ยแหละถ้าเราไกษาบ่ไหนไงตะมาดิกิษาสุดแล้วอ่ะอกลงขวาชะบ่รู้แหละเราอารมณ์ด้วยเราอารมณ์อนาคตด้วยเราเยปาสิมีเส เนาะนารู้ว่ามีดิมิดดิเนี่ยตั้วสุราโหแล้วชิงๆเนี่ยตีบ่รู้ลูกทุกคนกูก็ดาไปเนี่ยอันนี้ดิอันนี้เนี่ยตีจาล้างกูชินาโหลผิดแต่จะจิ๊ดดาผิดแต่จนเราเล็กขันมาเลยแล้วดีเฉยอ่ะตะเป็ดตาๆเนี่ยบ่เนาะอันนี้ดิอ่ะก้าวหมู่เจ๋ยดิอายุลงไปสู่อมายินจีเลยอายุลงแค่เนาะเออดีเฉยมาอันนี้ดิอ่ะตะไม้คุ้ยมาหลุรุโหเฉ็ดเลยอู้ส่องไหนอ๋อลงผู้สุราก็ตะเป็ดตาๆเย็นกูลงผู้โหลว่าเลยไม้เลยปิดูเลยโจชิว่ lo melu lo januari tu lo, amai punya tobo tu dah ni kita.
เออไอ้ดูจันทร์นี่ลงดามาคําเลยจนเราพาลงจําเลยสุดาเอเนียจะเส้นทางอุดรเลยโอเคโอเคอู้อ่างจอดโฮบี้อกูดีปี่ด้วยมาสิได้ปี่ดูโลเอเนียดูอาจารย์อู้อ่างจอดบอกจนเราจะเสร็จอู้อ่างจอดเมจินาอกูโลอนิธามิวมาบ่เปียจนเราตะชาไงไอ้อภเฝอซีดิได้สิบาได้ขนาดปี่ด้วยปี่ปามาปี่ปาเฉยไซด์ได้อภเฝอดิอุ้มบ่มาพี่คอมเมนต์ปาดิสิได้เปียนอกตะคาจนเราที่ต้านน่ะอภเฝอซีดิสิได้เปียไอ้อภเฝอซีดิเอาบะลุลงเต็นเนี่ยอู้อ่างจอ
Uma Sumarobia, Genoro, Chitagone, Anatinkare, Tali Pilgrim Chitwade, Miopati Chitwade. Come at the name of the year, Tolay Lanyon, Lenegay Tolay Lanyon, Baba Machuza, Truletti. Not the moment I look at it now. Aro, any little done it, Lenegay Tolay, to Tangua, Kose Gulotia, Piam, Palu Zanetti, Truletting a Buddha Lugibe. Aro da, Turukina, Turukisa Pit. ကတခုပေါ့နောက်တစ်ခုကကျွန်တော်ပြောခြင်းတာကတော့ရင်းရိုင်းရဲ့ဖွဲ့စည်းနဲ့ပတ်သက်လို့တော့ကျွန်တော်ရင်းရိုင်းရဲ့ဖွဲ့စည်းအားလုံးကဘယ်လိုပြောလဲပြဟိုကာသမိုင်းကျိုးတဲ့ဖွဲ့စည်းတွေလို့ဖြစ်နေတာအားလုံးကကုပ္ပတနာနဲ့ကုဖြစ်နေကြတာငါထဲမှာဆက်လို့ရှင်တဲ့လူနဲ့မလုံးမဲ့လူနဲ့နော်ကိုအမျိုးသားအချိုးစီဝါတစ်ခုလေးစဉ်းစားတဲ့လူနဲ့ကိုတဝူးချင်းကျိုးစေစီဝါတဲ့အဲ့လို
ကျွန်တော်တို့အခက်အခဲရှိမှဒီလက်နေတွေကအလကားမဟုတ်ဘူးကျွန်တော်တို့သွေးတွေချွေးတွေရပြီးယူထားတဲ့လက်နေတွေဖြစ်တဲ့အတွက်သူတို့ဒီတပီလုံးပဲအလုံးလုံးနဲ့သူတို့သက်ဆိုင်ရာလူမျိုးတွေအတွက်တကယ်စစ်မှန်တဲ့အကျိုးစီးပွားတွေသူတို့လောက်ကြဖို့လိုတယ်လောက်ကြလေသူတို့ကျွန်တော်မျှော်လင့်တယ်ဒါကျွန်တော်အမြင်ပါဟုတ်ကဲ့ကျေးဇူးပဲဦးအောင်ကျော်လေးအဲ့တော့ဦးတော်တို့ရဲ့အခုကျွန်တော်တို့တိုင်းပြ
ကျွန်တော်တို့တခုတည်းတော့ပုံလို့မရဘူးဗျเนาะဒီကုလသမဂ္ဂကနေပြီးတော့ဗမာပြည်ကိစ္စကိုအကုန်လာဖြေရှင်းလိုက်မယ်လို့မျှော်လင့်နေတာလေဒါမျှော်လင့်တိုက်တဲ့ကိစ္စမဟုတ်တလို့เนาะအဲတစ်ဖက်မှာလည်းကုလသမဂ္ဂအထူးသဖြင့်ဒီကမ္ဘာကြီးရဲ့ ဒီဗမာပြည်နိုင်ငံရေးပြဿနာချဉ်းကပ်မှုမှာမှန်ကန်တဲ့ချဉ်းကပ်မှုတွေဖြစ်လာအောင်เนาะလုံခြုံရေးကောင်စီထဲမှာကွဲပြားတဲ့အမြင်တွေကနေပြီးတော့တူညီတဲ့အမြင်တွေရောက်လာပြီးတော့လုံလောက်တဲ့ထိရောက်တဲ့เนาะဖိအားပေးမှုတွေဖြစ်လာအောင်ဒါကလည်းတစ်ဖက်က လွတ်ထားလို့မရဘူးဒါကိုလည်းကျွန်တော်တို့ဆက်ပြီးတော့လောက်ရမယ်ကြိုးပမ်းရမယ်ခုနကကိုအောင်ကျော်စိုးပြောသလိုအဖွဲ့အစည်းရဲ့အကန့်အသတ်တွေရှိနေတယ်ဒီအဖွဲ့အစည်းထဲမှာပါဝင်နေတဲ့အင်အားကြီးနိုင်ငံရဲ့အကျိုးစီးပွားပြဿနာတွေပေါ်မှာခြေခံပြီးတော့ဗမာနိုင်ငံရဲ့ပြဿနာကိုချဉ်းကပ်နေတာရှိတယ်ဒီအနေအထားတွေကိုကျွန်တော်တို့ကလာဒီလမ်းမှန်မှန်ကိုပြန်ရောက်အောင်ဆိုပြီးလုပ်တယ်ဆိုတဲ့နေရာမှာနော်ဒါကုလသမဂ္ဂလက်ရှိရှိနေတဲ့ရန်နရာတင်မဟုတ်ပါဘူးเนาะကျွန်တော်တို့လာဒီမီဒီယာဘက်ကပဲဖြစ်စီเนาะကျွန်တော်တို့ဒီနိုင်ငံကမှာရှိတဲ့လူအဖွဲ့အစည်းတွေပဲဖြစ်စီလွှတ်တော်ကိုယ်စားလှယ်တွေပဲဖြစ်စီเนาะကျွန်တော်တို့နေရာပေါင်းစုံတောင်ပေါင်းစုံပေါ့เนาะတကယ်ဟလာနိုဘယ်ငြိမ်းချမ်းရေးဆုရဒီပုံကိုယ်တွေပဲဖြစ်စီပေါ့เนาะဒီ PR ပေါင်းစုံကိုတုံးပြီးတော့ကျွန်တော်တို့ဒါလမ်းမှန်ပေါ်ကိုရောက်အောင်တွဲတင်ရမှာပေါ့เนาะသို့တော့ခုနကျွန်တော်ပြောသလိုဒီကုလသမဂ္ဂတခုတည်းကိုပဲကျွန်တော်တို့ IO site နေတာမျိုးမဟုတ်ဖဲနဲ့เนาะကျွန်တော်တို့ဒီပြည်ရင်းမှာရှိတဲ့အင်အားစုတွေကတော့เนาะဒီတဲ့เนาะကျွန်တော်တို့ဘလို့လှုပ်ရှားမှုတွေကိုကျွန်တော်တို့သွားမလဲဒါခါကျွန်တော်တို့နိုင်ငံရေးကောင်းဆောင်တွေခုန NLD လည်းစဉ်းစားဖို့လိုသလိုတိုက်ခံနိုင်ငံရေးသမားတွေဒါတွေလည်းစဉ်းစားဖို့လိုပါတယ
်ဟုတ်ကဲ့ဦးတော်ဟုံးကျေးဇူးပဲဦးအောင်နေရောခင်ဗျလက်ရှိကျွန်တော်တို့ပြည်တွင်းပြပအဖွဲ့အစည်းတွေရဲ့လက်တလုံးနဲ့ရေရှည်လုပ်ငန်းစဉ်တွေကိုဘလို့သုံးသပ်မလဲခင်ဗျာ
ခုတွေ့နေရတာကဒီမြန်မာနိုင်ငံရေးပြဿနာမှာဒီကနေ့ငင်းချင်းချင်းပြည့်ရှင်မှုတာဝန်ယူတာရဲ့ဒီကုလသမဂ္ဂနောက်ပြီးတော့လူ့အခွင့်အရေးဆိုတာကိုစံထားရမယ်ကုလသမဂ္ဂအဖွဲ့ကြီးကိုနိုင်ကိုကကျွန်တော်မြန်မာနိုင်ငံအင်အားစုများပေါ်မှာအားဘလို့အားမရဖြစ်နေတယ်ဆိုတာဒါအထင်ရှားပဲလေအဲသူတို့ဒီဥရောပသမဂ္ဂနိုင်ငံတွေကတာမတ်တွေဆိုရင်ကျွန်တော်မကြတွေ့ရင်ပြောကြပါတယ်ကျွန်တော်ရဲ့ဒီမိုကရေစီအားစုကြီးကဟိုဖီအိုဖီဖြစ်နေတယ်အားနည်းနေတယ်ဥဆောင်မှုမရှိဘူးသို့မဟုတ်ဥဆောင်သူနဲ့အောက်ခြေလူထုကြားမှာဆက်ပြက်နေတယ်ဆိုတဲ့အဲ့လိုဝေဖန်တာတွေအချိန်မျှတော့ကြားခဲ့ရပါပြီအဲကျွန်တော်တို့အဲ့လိုပဲပြန်သုံးသပ်ဖို့ပါပဲကျွန်တော်တို့ရဲ့အင်အားအခုဆိုလို့ရှိရင်လည်းကျွန်တော်တို့မြင်သာသိသာနေပြီနိုင်ငံတကာမိသားစုကြီးကိုစောင့်နေဖို့ဆိုတာတကယ်ကြားလို့အင်မတန်ခက်ခဲတဲ့ကိစ္စကုလသမဂ္ဂလုံခြုံရေးကောင်စီကဝင်ရောက်ကြွေးရှင်းမှုဆိုတဲ့နေရာမှာလည်းအင်မတန်ခက်ခဲတဲ့ကိစ္စအဲ့တော့ဒီပြဿနာကိုပြင်ရှင်းရမယ်ဆိုတော့ပို့ပြီးတော့ထင်ရှားလာတဲ့အချိန်မှာကျွန်တော်ပြည်သူ့နိုင်ငံရေးကောင်းဆောင်များရောဒီအောက်ခြေလှုပ်ရှားသူများအားလုံးရောပြန်လည်ပြီးတော့ကိုယ့်အင်အားကိုပြန်လည်သုံးသပ်ပြီးတော့တိုင်းပြည်ရဲ့ကံကြမ္မာတိုင်းပြည်ရဲ့အပြောင်းအလဲကိုမိမိတို့အင်အားနဲ့မိမိတို့ဟိုဖန်တီးနိုင်ဖို့ကိုကျူးစားပြင်ဆင်နိုင်ကြလိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်။အဲ့လိုပြင်ဆင်ဖို့လည်းအချိန်အားရောက်နေပါပြီ။အဲကျွန်တော်ဘက်ကတော့ပြည်သားမှရောက်တဲ့လူတွေအနေနဲ့တက်တဲ့လောက်ကတော့ခုရှေ့ကပြောခဲ့သလိုပဲကုလသမဂ္ဂကိုလမ်းမှန်ပေါ်ရောက်ပြန်လည်ကျူးစားမယ်။ဒီပန်ကင်မွန်နဲ့ဂန်ဘာယူရဲ့မှိုင်းမှုတွေကိုထောက်ပြဝေဖန်ပြီးတော့သူတို့ကိုယ်ဆိုင်ကသူတို့အရေးနိုင်ခဲ့ပြီးညာဘက်အစ်ကိုဆိုတာသူတို့ရဲ့အကြံပြုချက်တွေကိုညှင်းဆန့်ပြီးတော့တစ်ဖက်သက်လုံနေတဲ့အတွက်ကြောင့်မလို့အခုချိန်မှာဒုံကျင်းကောင်စီကဘယ်လိုဆက်ဖို့သူတို့ကိုယ်နဲ့ကတောင်းဆိုတဲ့အစီအမရောက်ကျွန်တော်တို့ဆက်ပြီးကျူးစားသွားမယ်။အဲ့တော့ကတရုတ်နဲ့ရုရှားလိုနာဘောက်ကိုထောက်ခံပြီးတော့ကန့်ကွက်မဲ့နိုင်ငံတွေရှိတာတော့မှပဲဒီအထူးထူးတွင်မှုချက်ကိုနိုင်ကလုံငင်းကောင်စီရဲ့ပါဝင်ပတ်သက်မှုလေးလေးနက်နက်တောင်းဆိုမယ်ဆိုလို့ရှိရင်ဒီနိုင်ငံကြီးတွေလည်းသူတို့သဘောထားပြောင်းလာနိုင်တဲ့အလားအလာရှိပါတယ်ဆိုတော့ကျွန်တော်တို့အဓိကလှုပ်ရှားမှုပြည်ပမှာကတော့ဒီဘန်ကင်မွန်နဲ့ဂန်ဘာကြီးလမ်းမနေတဲ့လမ်းကြောင်းကိုပြန်လည်တက်မှတ်ပြီးတော့သူတို့ကိုနိုင်ကလုံငင်းကောင်စီကိုမြန်မာအရေးမှာပါဝင်ဆက်ဖို့တောင်းဆိုလောင်ကြိုးစားမယ်အဲပြည်ရင်းကလည်းအလားတူပဲကိုယ်ငါကိုပြန်လဲသုံးသက်ကိုယ်ငါကိုပြန်လဲစူးစီးပြီးတော့အဲကိုယ်နိုင်ငံရေးပြဿနာကိုကိုယ့်အကူပြည်တွင်းမှာဖြေရှင်းနိုင်အောင်ကြိုးစားကြမယ်ဆိုလို့ရှိရင်ဒီပြည်တွင်းကညှို့ညွတ်တဲ့လှုပ်ရှားမှုနဲ့ပြည်ပကကျွန်တော်တို့ရဲ့လှုပ်ရှားမှုတွေပေါင်းစပ်လိုက်တဲ့အချိန်မှာတော့ကျွန်တော်ပြောင်းလဲချက်တွေပြေဝနိုင်ပါတယ်
။ဟုတ်ကဲ့ဦးအောင်နေကျေးဇူးပါပဲ။ဟုတ်ကဲ့ကျွန်တော်တို့ကိုဒီညအတွက် RFA တင်းတို့ရဲ့ဇကဝိုင်းအဆုံးသတ်ဖို့အချိန်လည်းရောက်လာပါပြီခင်ဗျာ။အဲ့တော့ညီကိုကျုပ်အနေနဲ့အရှင်ပညာနန္ဒကမိတ်လိုတာများရှိရင်မိတ်ပါဗျာ
။အခုဟိုကောင်တင်တို့ပြောသွားတာတွေအကုန်လုံးကောင်းပါလေ။ဦးစင်းတို့အခုဗမာပြည်ဒီမိုကရေစီရဖို့ဆိုတာကကုလသမဂ္ဂတခုတည်းကိုထိုင်ပြီးတော့အားကိုးနေဖို့တော့မဟုတ်ပါဘူးကုလသမဂ္ဂရဲ့အခန်းကဏ္ဍလည်းတစုံတစ်ခုလိုအပ်တာလည်းမှန်ပါတယ်တကယ်ရေးကြည့်တာဦးစင်းတို့ပြည်တွင်းကပြည်သူလူထုလို့ပြောပါပဲအဲ့တော့ပြည်သူလူထုတွေရဲ့လှုပ်ရှားမှုတစုံတစ်ခုပေါ်လာတယ်ဦးစင်းတို့စတင်မှာရေးခွင့်ကိုပြန်ကြည့်ပေါ့နော်စတင်မှာရေးခွင့်ကိုပြန်ကြည့်တဲ့အခါကျတော့ရဟန်းတန်ခါတွေဥဆောင်ပြီးတော့လှုပ်လာတယ်လူထုတွေနောက်ကလိုက်လာတယ်နိုင်ငံရေးဥဆောင်မှုခန်းကဏ္ဍတကယ်တမ်းတော်တော်နည်းပါတယ်နိုင်ငံရေးကောင်းဆောင်တွေလည်းအဲ့ဒီအချိန်မှာထောင်ထဲရောက်နေတယ်အပြင်မှာရှိတဲ့ NLD ရှိတယ် NLD လူထုကိုဥဆောင်နိုင်လားဆိုတော့အဲ့ဒီအချိန်တုန်းကတော်တော်ကြီးကိုအားနေခဲ့တယ်အဲ့တော့ဦးစင်းတို့ကတော့ဟိုတကယ်မြန်မာပြည်လွတ်လပ်ဖို့အတွက်ကတော့တကယ်အင်အားပြည်တွင်းမှာပဲရှိတဲ့လူထုလှုပ်ရှားမှုတွေလုပ်နိုင်ဖို့ဦးစင်းတို့ပြည်ပအနေပြီးတော့တက်နိုင်တယ်များပံ့ပိုးထောက်ပံ့ဖို့လိုတယ်အဲ့တော့လူထုလှုပ်ရှားမှုတစုံတစ်ခုဖြစ်လာတဲ့အခါမှာ NLD နဲ့ပြည်ထောင်အားကောင်းအောင်ဥဆောင်နိုင်အောင်လူလက်ပိုင်းတွေကိုပို့ပြီးတော့စီးစီးတွေကိုဆက်ပြီးတော့တိုးချဲ့တင်တယ်ဒီတဲ့မှာကတွင်ကြအောင်အလုံးလုံးနိုင်ဖို့အတွက်ပေါ့နော်ဒီတဲ့မှာကစူးစမ်းစီခြင်းတယ်ဥစဉ်ကအဲ့လောက်ပဲပြောချင်ပါတယ်
တင်ပါဗျာကျေးဇူးကြည်ပါတယ်ဗျာဟုတ်ကဲ့ဒီကောင်ကြောင့်နေနဲ့ဦးအောင်ကျော်သောတခုပြောလို့ဒီလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးထပ်ဖြည့်ပြောချင်တာတော့ရှင်ဖျားပြောခဲ့သလိုပဲ NLD နဲ့ပတ်သက်လို့ချိုးပြင်ဆင်နေတာပြင်ဆင်သင့်ပါတယ်နောက်တစ်ခုကလည်း NLD တည်းရဲ့အကောင်းဆုံးတချို့ရဲ့စဉ်းစားမှုပါဗမာစစ်တပ်ကြီးကဒေသကျော်ရှိတဲ့အတွက်အင်မတန်စနစ်ကျတဲ့စစ်တပ်ကြီးကျွန်တော်တို့ဘယ်လိုသွားလုပ်မလဲဆိုတဲ့စဉ်းစားမှုကတော့ဒါကတော့အင်မတန်မှမိုင်းတဲ့စဉ်းစားမှုပါဗမာစစ်တပ်ကြောင့်လည်းသိမတိကြတဲ့လူတွေတူပါတယ်ဗမာစစ်တပ်ကတကယ်ဆက်ကူကြိုက်လို့ဖြစ်နေတယ်။နော်ဟိုနားထိုးလဲပေါက်ဒီနားထိုးလဲပေါက်ဆိုတာလူလေးလေးဆိုတာနံပါတ်အရသာဖြစ်တာပါတကယ်တော့တကယ်တမ်းလက်ပြီးတစ်ချက်ပြင်းထိုးရင်တော့မှလဲသွားလို့မစစ်တပ်ကြည့်လို့ဖြစ်နေတယ်။အဲ့ဒီလက်ပြီးကိုကျွန်တော်တို့ပေးပြီးပြင်းစုစည်းနိုင်ဖို့လိုပါတယ်။အဲ့ဒီလက်ပြီးအတွက်ကျွန်တော်တို့ပြင်ကြတာပေါ့ဗျာ။ကျွန်တော်ပြောချင်တာတော့အဲ့လောက်ပါပဲဆရာ
။ဟုတ်ကဲ့ဦးအောင်တင်ရောဖြည့်ဆွဲခြင်းသေးလားခင်ဗျာ
။ကျွန်တော်တို့တော့ဗျာဟိုဒီကဒူရဲကောင်းတွေလှူရှားမှုပေါ့ကျွန်တော်အင်မတန်အားရပါတယ်ဒီလဲတင်နေပါတယ်အခုဆိုလဲဒီအမျိုးသားဒီမိုကရေစီခေါင်းဆောင်မြန်မာရဲ့ဒီပြတ်သားတဲ့တုံ့ပြန်မှုဒေါ်စန်းစုကြည်ရဲ့ပြတ်သားတဲ့တုံ့ပြန်မှုတွေပေါ်မှာမစ္စတာသံပါရီဆိုလဲအခုလောက်ဆိုတော်တော်သဘောပေါက်နေပါပြီမြန်မာဒီမိုကရေစီအင်အားကိုအတင်းသေးလို့မရဘူးရှက်တော့လို့မရဘူးဆိုတာဆိုအဲ့လိုအနေထားမျိုးကိုဒီထက်မကပိုပြီးပြည်မြေအတွက်လည်းကြာနိုင်မှုဆက်ပြီးစူးစမ်းကြဖို့ပဲကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ဘက်ကလည်းတနေ့လောက်ကိုကျွန်တော်တို့အစွမ်းကိုစူးစမ်းသွားမယ်ဆိုတဲ့ကတိပြုပါတယ
်ဟုတ်ကဲ့ခင်ဗျာအခုပါဝင်ဆွေးနွေးကြတဲ့ဒေါက်တာဦးတောင်ထွန်းဦးအောင်ရင်ဦးအောင်ကျော်စောနဲ့ချင်းပညာနာနာတို့ကိုတပည့်တော်တို့ RFI ကျေးဇူးအများကြီးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးလည်းနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်တို့တနင်္ဂနွေစကပိုင်းအစီအစဉ်လည်းဒီမှာတင်ကြားလာခွင့်ပြုပါ